ဝန်ကြီးချုပ်ရာလူကနေနှုတ်ထွက်မဲ့မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးနေရာမှာကြိုက်ထုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဇံကိုခန့်အပ်သွားဖို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အတွင်းမှုအဖွဲ့ကယာထားတယ်လို့ပါတီတာဝန်ရှိသူတွေကပြောကြပါတယ်။ဦးမင်းမင်းဦးရာဒူးတာဝန်ကနေနှုတ်ထွက်ဖို့ဆုံးဖြတ်တာဟာပါတီရဲ့ PR ပေးမှုတစ်ခုလို့လည်းသုံးသပ်နေကြပါတယ်။ဒီအကြောင်းထိုင်းခြေဆိုင် VV သတင်းတော်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်။
မွန်ပြည်နယ်ဝန်ကြီးချုပ်နေရာကိုကြိုက်ထုံမြို့နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဇံကိုခန့်အပ်သွားဖို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အသွေးအမှုအဖွဲ့ကလည်းယာထားတယ်လို့ NLD ဗိုလ်လူမှုဆောင်ကော်မတီဝင်ဦးဝင်းထိန်ကပြောပါတယ
်ဒေါက်တာအေးဇံကျွန်တော်ထင်တယ်လည်းမဟုတ်ကျွန်တော်ဆိုပြရတယ်ကျွန်တော်ဒီမြောက်ဖွဲ့ရဲ့ဆုံးဖြတ်ချက်အဲဒါမွန်ပြည်နယ်လွှတ်တော်အနေနဲ့သမ္မတရုံးကိုတင်ပြရမယ်လေသမ္မတအခမ်းမှာ
လက်ရှိဝန်ကြီးချုပ်ဦးမင်းမင်းဦးဟာရာထူးကနေနှုတ်ဆက်တော့မယ်လို့သူ့ရဲ့လူမှုကွန်ရက်စာမျက်နှာမှာရေးသားထားတယ်လို့ဒီနေ့မနေ့မှာဝန်ကြီးချုပ်ဦးမင်းမင်းဦးရာထူးကနေနှုတ်ထွက်တာမှပြုလုပ်ဖို့တန်ခါတော်တွေနဲ့ဘီလင်းမြို့နယ်ဒေသခံတရားလောက်ကနေမွန်ပြည်နယ်အစိုးရဖွဲ့ရုံးရှိမှလာရောက်မြေတရခံတောင်းဆိုမှုတွေလည်းရှိနေပါတယ်ဝန်ကြီးချုပ်ဦးမင်းမင်းဦးအနေနဲ့တာဝန်ကနေနှုတ်ထွက်ဖို့ဆုံးမြတ်တာဟာအထက်ရဲ့ဖိအားကြောင့်ဖြစ်နိုင်တယ်လို့ယူဆကြောင်းမွန်ပြည်နယ်လွှတ်တော်ဒုတိယဥက္ကဋ္ဌဒေါက်တာအောင်နိုင်ဦးကအခုလိုပြောပါတယ
်ဒီတရားမီတမန်တဲ့ကိစ္စကိုကြတော့ကျွန်တော်တို့ဒီပြည်နယ်ကနေရှိတဲ့လူမှုဖွဲ့စည်းနယ်တကယ်ဟိုနိုင်ငံရေးပါတီတွေရရောဒီတန်ခါတော်အဖွဲ့အစည်းတွေရရောသူ့ကိုသွားပြီးပြည်ပတောင်းဆိုစာပေးပို့တာမျိုးပဲရှိတယ်ဟိုဒီပါတီရဲ့ guideline ပေးတာနဲ့သူဆောင်ရွက်တာနဲ့လွဲချော်သွားတဲ့အနေထားမျိုးရှိတဲ့သဘောမျိုးတော့ဒါကျွန်တော်တို့မြင်ပါတယ်သူကိုဒီလိုမျိုးအတင်းဖိအားပေးပြီးတော့ဟိုဘုကြောင့်စမ်းတရားပဲပြန်ပြီးအမီပေးဖို့ဆိုတဲ့ဟာမျိုးထပ်ပြီးတော့ဖိအားပေးသလားပြောတတ်ဘူးပေါ့နော်ပေးနေဆိုလည်းပေးနိုင်ပါလေအဲ့ဒီပေါ်မှာသူ့အနေနဲ့ဒီဘလို့မှခံမရနိုင်တော့ဖိအားပေးမှုတွေကြားရမှာလုံးဝစိတ်ပြက်သွားတဲ့အနေထားနဲ့သူအနားယူတာမျိုးလည်းဖြစ်နိုင်တယ်အဲ့လိုကျွန်တော်ယူဆတယ်
ဒါအပြင်ဝန်ကြီးချုပ်ဦးမင်းမင်းဦးဟာမွန်ပြည်နယ်ကလုပ်ငန်းရှင်တွေနဲ့အရောတော်ဝင်ဆက်ဆံနေမှုလွှတ်တော်လုပ်ငန်းတွေမှာတာဝန်ပြည့်ဝမှုလူမှုရေးကိစ္စရောက်တဲ့ရှုပ်ဆွေးမှုစတဲ့ကိစ္စတွေနဲ့ပတ်သက်လို့တိုင်ကြားခံရမှုတွေလည်းရှိနေတာကြောင့် NLD ဘဟုကနေစုံစမ်းစစ်ဆေးရေးဖွဲ့ဖွဲ့ပြီးပြီးကြတဲ့နှစ်ကုန်ပိုင်းကစုံစမ်းစစ်ဆေးမှုတွေလုပ်ခဲ့ပါတယ်စုံစမ်းတွေ့ရှိချက်အရဦးမင်းမင်းဦးမှာပြည့်ရှိတယ်ဆိုတာကိုတွေ့ရှိထားတယ်လို့စုံစမ်းစစ်ဆေးရေးမှူးသူဖြစ်တဲ့ NLD ခေါင်းဆောင်ဦးညံဝင်းက VOA ကိုပြောဆိုခဲ့ပါတယ်ဒါပေမဲ့သူကဘလို့ရေးယူရမလဲဆိုတာကိုတော့ဘာတိဗဟုလုံးမှုဆောင်ဖွဲ့ကနေဆုံးမြတ်မှာဖြစ်တယ်လို့ပြောပါတယ်။အခုဝန်ကြီးချုပ်အသေးဖြစ်ဒေါက်တာအေးဆန်ကိုခန့်အပ်သွားဖို့ NLD မျိုးရသဒီမိုကရေစီအဖွဲ့ချုပ်အသွေးမှုဖွဲ့ကလည်းယာထားတဲ့ပုံမှာအမျိုးသားလွှတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာပညာအောင်မိုးကအခုလို့ပြောပါတယ်
။သမ္မတကခန့်အပ်မှာသမ္မတကခန့်အပ်မှာဆိုတော့သမ္မတက NLD ပါတီကဆိုတော့ NLD ပါတီကယူဝေးပေးပြီးတော့သမ္မတကဒါခန့်အပ်ရတဲ့သဘောမျိုးရှိမှာပေါ့ဒါကလည်း2008ဖွဲ့စည်းပုံနဲ့ကိုက်ညီပါတယ
်မွန်ပြည်နယ်ဝန်ကြီးချုပ်ဖြစ်ရာထားခံရတဲ့ဒေါက်တာအေးဆန်ဟာ1990ခုနှစ်မှာကျင်းပခဲ့တဲ့ပါတီဆုံးသွေးသွေးရွေးကောက်ပွဲမှာ NLD ရဲ့လွှတ်တော်ကိုယ်စားလှယ်ဖြစ်ရွေးချယ်ချင်းခံခဲ့ရတယ်လို့2015ခုနှစ်ရွေးကောက်ပွဲမှာလည်းကြိုက်သူမျိုးနွယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဖြစ်ထပ်မံရွေးချယ်ခံခဲ့ရပါတယ်ဒေါက်တာအေးဇံဟာနိုင်ငံရေးသွေးကြုံရှိသူသူဖြစ်လို့မွန်ပြည်နယ်ဝန်ကြီးချုပ်ဖြစ်ရွေးခံရရင်အစိုးရလုပ်ငန်းတွေမှာဥဆောင်နိုင်စွမ်းရှိမယ်လို့လွှတ်တော်ကိုယ်စားလှယ်တွေကလည်းထင်မြင်ယူဆမှုတွေလည်းရှိနေပါတယ်2015ရွေးကောက်ပွဲလွန် NLD အစိုးရတက်လက်ထက်မှာပရမတ်ဆုံးတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်အပြောင်းအလဲတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ